ဇဝင်းသားတွေပေါ်မြန်မာလူမျိုးရေးတပ်တွေရဲ့နှိမ်ပါနှိမ့်ဆက်မှုတွေနဲ့ပတ်သက်လို့တပ်တွေအထောက်အထားအချက်အလက်တွေပြုစုထားတဲ့အစီရင်ခံစာကိုအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကစက်တင်ဘာလ24ရက်နေ့ကထုတ်ပြန်လိုက်ပါတယ်။အခုလိုအစီရင်ခံစာထွက်ပေါ်လာတဲ့အပေါ်မှာကြိုးဆိုပေမဲ့ပြစ်မှုကျူးလွန်မှုတွေအတွက်ဘာဆက်လုပ်သင့်တယ်လဲဆိုတာအဲ့ဒီအစီရင်ခံစာထဲမှာဖော်ပြမထားတာအတွက်တော့စိတ်ပြက်မိကြောင်းအမေရိကန်အစိုးရအနေနဲ့ရိုဟင်ဂျာတွေအတွက်တရားမျှတမှုရဖို့ကြိုးပမ်းတင်ကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုပါတယ်။မန်ရင်နိုင်ငံကအကြီးဆုံးပြောပြမှာပါ။
အမေရိကန်နိုင်ငံသားဌာနကတနင်္လာနေ့ကထုတ်ပြန်ခဲ့တဲ့အစီရင်ခံစာကိုနိုင်ငံတကာဥပဒေရေးရာကျွမ်းကျင်တဲ့နိုင်ငံသားဌာနကအဖွဲ့ဝင်20ဦးကနေဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်ပေါင်း1000ကျော်ကိုတွေ့ဆုံမေးမြန်းခဲ့တယ်လို့အခြားလေးလာစုံစမ်းမှုတွေကိုဧပြီလကစတင်ပြုလုပ်ပြီးရေးသားပြုစုခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်ဖိနှိပ်မြင့်တမ်းမှုတွေကိုမြန်မာစစ်တပ်နဲ့လုံခြုံရေးတပ်တွေကရည်ရွယ်ချက်ရှိရှိစနစ်တကျကျူးလွန်ခဲ့တာဖြစ်ကြောင်းအစီရင်ခံစာမှာဖော်ပြထားပါတယ်။အခုထွက်ရှိလာတဲ့အမေရိကန်အစိုးရရဲ့အစီရင်ခံစာမှာမြန်မာစစ်တပ်ရဲ့အကြမ်းဖက်မှုတွေဟာအလွန်ပြင်းထန်ကြီးမားကျယ်ပြန့်လာကြောင်းတပ်တွေအထောက်အထားအချက်လက်တွေနဲ့ထပ်ပြီးအတည်ပြုလိုက်တဲ့အတွက်ကြိုးဆိုပေမဲ့လို့ဒီကျူးလွန်မှုတွေအတွက်ဘလို့အပြစ်ပေးအရေးယူတင်တယ်လဲဆိုတဲ့အကြံပြုချက်မပါဝင်တဲ့အတွက်စိတ်ပြက်နာမည်ဖြစ်ရာကြောင်းနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams က VOE ကိုပြောပါတယ
် What we don't understand is why the report doesn't go on to say what should be done about it
ကျွန်တော်နားမလည်တာကဒီစီရင်ခံစာထဲမှာဘာဆက်လုပ်တင်တယ်လဲဆိုတာမပါဝင်တဲ့အချက်ပါပဲပုံမှန်ဆိုရင်ဒီလိုစီရင်ခံစာမျိုးမှာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့တို့ HRW နဲ့တခြားအဖွဲ့အစည်းတွေလုပ်တယ်လို့ကျူးလွန်သူတွေတာဝန်ခံတာဝန်ယူမှုရှိတွေကိုဗားရီလုပ်တင်တယ်ဆိုတဲ့အကြံပြုချက်တွေထက်သွင်းဖော်ပြလို့ရှိပါတယ်အမေရိကန်ကဒီလိုထုတ်ပြန်ဖော်ပြလာမယ်လို့လဲကျွန်တော်တို့မျှော်လင့်ထားပါတယ်ဘကြောင့်လဲဆိုတော့တာဝန်ရှိသူတွေကိုမဖြစ်မနေရေးယူပြစ်ပေးဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်နီကီဟီလီကတယ်လီဆင်ဖက်ရှင်နိုင်ငံသားဝန်ကြီးပွန်ပီယိုနဲ့တခြားအမေရိကန်ခေါင်းဆောင်တွေကအများပြည်သူသိအောင်ထုတ်ပေါ်ပြောဆိုထားလို့ပ
ါဆန္ဒနာ20ပါတဲ့အစီရင်ခံစာထုတ်ပြန်တဲ့တင်းလာနေမှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်တာမတ်ကြီးနီကီဟီလီထုတ်ပြန်တဲ့မြန်မာနိုင်ငံဆိုင်ရာကြေညာချက်မှာလေလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမှာဖိနှိပ်ညှဉ်းပန်းမှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်ရေးအကြမ်းဖက်မှုအဆုံးသတ်ရေးလူသားချင်းစာနာမှုအကူအညီတွေကိုအပြည့်အဝခွင့်ပြုရေးတရင်းလွတ်လပ်ခွင့်စတာတွေအတွက်မြန်မာအစိုးရအနေနဲ့ပုံမှန်ဆောင်ရွက်ဖို့တိုက်တွန်းထားပါတယ်ရိုဟင်ဂျာတွေဖိနှိပ်ခံရမှုမှာတရားမျှတမှုအတွက်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းစစ်ဆေးအရေးယူဖို့ ICC နည်းလမ်းအပြင်အခြားနည်းလမ်းတွေအတွက်အမေရိကန်အစိုးရအနေနဲ့ထောက်ခံပုံလိုတယ်လို့ HRW နည်းနဲ့မြင်ကြောင်း Brett Adams ကဆိုပါတယ
် We think it should be at the International Criminal Court referred by the UN Security Council but the UN Security Council
ကလည်းအမေရိကန်အနေနဲ့ ICC နိုင်ငံတကာပြစ်မှုခေါ်ရုံတင်တယ်လို့ကျွန်တော်တို့ယူဆထားပါတယ်ဒါပေမဲ့လို့လူညွန်ရေးကောင်စီမှာမြန်မာနဲ့ပတ်သက်တဲ့ဘလို့ဆုံးဖြတ်ချက်မဆိုတိကဗီတိုအာနာတုံးပြီးတော့ပယ်ချမှာဖြစ်လို့ဒီကိစ္စကလည်းမဖြစ်နိုင်ပါဘူးအဲဒါကြောင့်နောက်တစ်ဆင့်ဖြစ်နိုင်တဲ့အချက်ကယာယီအထူးတရားရုံးလိုမျိုးဖွဲ့စည်းပြီးစစ်ဆေးဖို့အချက်ကိုအမေရိကန်ဆိုးရဘက်ကထောက်ခံစေချင်ပါတယ်အမေရိကန်ဆိုးရအနေနဲ့ပြောထားတာရှိပါတယ်အခုဂျနီဗာလူခွင့်ကောင်စီညီလာခံမှာကြာသပတေးနေ့ကျရင်ဆွေးနွေးမယ်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့တစ်ခုဖွဲ့စည်းဖို့ဆိုတဲ့အဆိုပြုချက်နဲ့ပတ်သက်ပြီးအမေရိကန်ကတရားဝင်ထောက်ခံထားပါတယ်ဒါပေမဲ့လူခွင့်ကောင်စီရဲ့အဖွဲ့ဝင်ချက်ကနေသမတ်ထရပ်အစိုးရကနှုတ်ထွက်ထားလို့နောက်လောက်ကလမကထွေညီလာခံမှာအလားတူအဆိုပြုချက်ကိုဆွေးနွေးတဲ့အခါအမေရိကန်ကထောက်ခံပါလိမ့်မယ်
။အလားတူ AI ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကလည်းအမေရိကန်နိုင်ငံသားရေးဌာနရဲ့အစီရင်ခံစာကိုတုံ့ပြန်တဲ့အနေနဲ့အင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာအမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံမှာဖိနှိပ်ညှဉ်းပန်းမှုတွေလူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်ရှိသူတွေကိုအရေးယူနိုင်ဖို့မဖြစ်မနေပိုးပြီးဖိအားပေးတဲ့ကြောင်းဖော်ပြထားပါတယ်။ဒါအပြင်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကိုအလို့ရှိသည်ဆိုတော့စာရန်ပါဗီနိုင်းကြော်ညာပိုစတာကြီးတွေဓာတ်ပုံတွေကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်နဲ့လူစီကားရမြို့အနှံတစ်လျှောက်ပြသတဲ့လှုပ်ရှားမှုကို AI ဖွဲ့ကြီးကအင်္ဂါနေ့တနေ့လုံးပြုလုပ်ခဲ့ပါတယ်။ဒီလှုပ်ရှားမှုနဲ့ပတ်သက်လို့ AI ရဲ့တောင်အာရှဆိုင်ရာလက်ထောက်ညွှန်ကြားမှု Omar Warish က VOE ကိုအခုလိုပြောပါတယ်
။ This is part of our campaign to demand accountability.
ဒီလိုရှားမှုဟာရိုဟင်ဂျာတွေဖိနှိပ်ခံရမှာလူသားတို့ပေါ်ရာဇဝတ်ကျူးလွန်မှုမြောက်တဲ့အတွက်အရေးယူအပြစ်ပေးရေးကျွန်တော်တို့ AI ကတောင်းဆိုလှုပ်ရှားတဲ့အစိတ်ပိုင်းတစ်ခုဖြစ်ပါလေ။အတင်းအဓမ္မပြုကျင့်မှုတပ်ဖြတ်မှုလူတွေကိုအစုလိုက်အကြုံလိုက်အတင်းအကျပ်မောင်းထုတ်တဲ့စတဲ့ ြင်းထန်လာတဲ့လူအခွင့်ချိုးဖောက်မှုတွေကိုကျူးလွန်တာဟာလူသားလူပေါ်ရာဇဝတ်ကျူးလွန်မှုမြောက်ပါတယ်ဒီပြစ်မှုတွေကိုတပ်မတော်လို့ခေါ်တဲ့မြန်မာစစ်တပ်ကကျူးလွန်ခဲ့တာပါဘူယုံမွေးကြီးမင်းအောင်နိုင်ဟာတပ်မတော်ရဲ့အကြီးအကဲဖြစ်ပါတယ်သူ့ကိုကဘာတော်ဟန်းကဘယ်သူလဲဆိုတာမသိကြပါဘူးဒီကလူတွေအနေနဲ့တပ်မတော်ဘာလုပ်ခဲ့သလဲဆိုတာကျွန်တော်တို့သိစေချင်ပါတယ်ဒါကြောင့်မင်းအောင်နိုင်အလိုရှိတယ်ဆိုတဲ့ဓာတ်ပုံပိုစတာကမ်ပိန်းလှုပ်ရှားမှုကိုနယူးယောက်မြို့မှာပြုလုပ်နေတာဖြစ်ပါတယ်
နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာတော့83ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုကျင်းပနေပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်အပါအဝင်အခြားကမ္ဘာခေါင်းဆောင်တွေစုဝေးရောက်ရှိနေကြတာပါ။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့လည်းနိုင်ငံတကာခေါင်းဆောင်တွေစိတ်ဝင်စားနေကြပြီးအခုကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအလေးပေးဆွေးနွေးဖို့ရှိပါရဲ့ရှင်။